American လွှတ်တော်ကိုသူ့ကိုထောက်ခံတဲ့လူကြီးဝင်ရောက်စီးနေအောင်တွေးထိုးလုံဆော်ခဲ့ရဆိုတဲ့ဆွဲချင်တဲ့တရားစွဲဆိုခံနေရတဲ့တမရဟောင်းဒေါ်နယ်ထရမ့်ဟာအပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစနီနီကဆုံးဖြတ်ခဲ့ပါတယ
် The yeas are 57 the nays are 43
ထောက်ခံမဲ58မိကန်ကွယ်မဲ43မျိုးရှိပြီးအပြစ်ရှိကြောင်းဆုံးဖြတ်ဖို့မဲ3ပုံ2ပုံပြည့်မီခြင်းရှိတဲ့အတွက်တရားစွဲဆိုချက်ကနေတမရဟောင်းဒေါ်နယ်ထရမ့်အပြစ်ကင်းလို့ကြောင်းအထက်လွှတ်တော်ကစီရင်ချက်ချမှတ်ပါတယ်လို့တဘာပတိဖြစ်သူဗာမန်ပီနဲ့အထက်လွှတ်တော်ဒီမိုကရက်အမတ်ပက်ထရစ်လေချီကကြေညာခဲ့ပါတယ်အထက်လွှတ်တော်ကမဲခွဲဆုံးဖြတ်တာမှာရီပပ်လစ်ကန်အမတ်9ဦးကဒီမိုကရက်အမတ်တွေနဲ့အတူမဲပေးခဲ့ပါတယ်ဒါပေမဲ့သမရဟောင်းကိုအပြစ်ပေးနိုင်တဲ့အထက်လွှတ်တော်အမတ်68ယောက်ရဲ့မေးရဖို့ဆင်နေလူခဲ့ပါတယ်။သမရဟောင်းထရမ့်ဟာအမေရိကန်တမိုင်းမှာကွန်ဂရက်စ်ရဲ့တရားစွဲဆိုမှုကိုနှစ်ကြိမ်ခံရတဲ့တဦးတည်းသောသမရလည်းဖြစ်ပါတယ်။အခုလူဒုတိယချင်းတရားစွဲဆိုခံရတာကနေအပြစ်ကင်းလို့ခဲ့ပြီးတဲ့နောက်သမရဟောင်းထရမ့်ကဒါဟာအမေရိကန်တမိုင်းမှာအကြီးကျယ်ဆုံးဒုတိယအချင်းအပြစ်မရှိအပြစ်ရှာခံရမှုကြီးဖြစ်ကြောင်းနဲ့တခြားဘယ်သမရကမှဒီလိုအဖြစ်မျိုးကြုံတွေ့ခဲ့ခြင်းမရှိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။